ချင်းတောင်အာရှနိုင်ငံအတွင်းလက်တော်ဖြစ်နေတဲ့ရွှေ့ပြောင်းနေထိုင်သူများအရေးနဲ့ပတ်သက်လို့နိုင်ငံတကာကဖြည့်ရှင်းဖို့ကြိုးပမ်းရမှာအမေရိကန်ပြည်ထောင်စုအနေနဲ့ဘယ်လိုကူညီဆောင်ရွက်နိုင်မလဲဆိုတာကို Truckling Southeast Asia Refugee Crisis ဆိုတဲ့ကောင်စင်နဲ့ CSIS နိုင်ငံတကာမဟာဗျူဟာလေ့လာရေးတက်သည့်ပညာရှင်များအဖွဲ့ကဦးဆောင်ပြီးဇွန်လ 18 ရက်နေ့မှာ Washington DC မြို့တော်မှာဆွေးနွေးပွဲတစ်ခုကျင်းပခဲ့ပါတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းနိုင်ကတင်ပြထားပါတယ်ရှင်။
လက်တလောင်းဖြစ်ပေါ်နေတဲ့လေစီပြေဒုက္ခသည်တွေအရေးဆွေးနွေးပွဲကိုအမေရိကန်အစိုးရကအရာရှိတွေယူနိုက်တက်စတေတ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကတာဝန်ရှိသူတွေအမေရိကန်နိုင်ငံဆိုင်ရာထိုင်းနိုင်ငံတာမတ်ကြီးနဲ့တခြားဒုက္ခသည်တွေရေဆောင်ရွက်နေကြတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကတာဝန်ရှိသူတွေပါတက်ရောက်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီလေစီပြေဒုက္ခသ မူဝါဒရေးရာအရာရှိဂျက်စီကာယူကာတန်ကအမေရိကန်အစိုးရရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးပြောကြားခဲ့ပါတယ
် United States main concern was to encourage governments
အမေရိကန်ပြည်ထောင်စုအနေနဲ့ကတော့ဒုက္ခသည်တွေရဲ့အသက်ကိုကယ်တင်ကြဖို့အဓိကအစိုးရနဲ့တွေ့ဒေသတွင်းနိုင်ငံတွေအနေနဲ့အသက်ကယ်တင်ရေးလုပ်ငန်းတွေကိုလှုပ်ဆောင်ကြဖို့တိုက်တွန်းခဲ့ပါတယ်သူတို့လိုက်ပါလာတဲ့ဆက်လူတွေကိုပြည်နယ်ပြည်နယ်ပြန်လွှတ်ခြင်းအဖြစ်သူတို့ရဲ့အသက်အန္တရာယ်ဘေးနဲ့ရင်ဆိုင်ကြရတဲ့အဖြစ်မျိုးကကာကွယ်တဲ့အနေနဲ့ပြည်နယ်ပြည်နယ်ပြန်မလွှတ်ကြဘူးလေတိုက်တွန်းပြကြခဲ့ပါတယ်
ရှစ်တောင်အာရှတိုက်အတွင်းကနိုင်ငံတွေကိုရောက်လာကြတဲ့လက်စီပြေရွှေပြောင်းနေထိုင်သူတွေအားလုံးဟာမြန်မာနိုင်ငံကလာကြတဲ့ရိုဟင်ဂျာတွေကြီးမဟုတ်ပဲဘင်္ဂလားဒေ့ရှ်နိုင်ငံကသူတွေလည်းပါဝင်တယ်လို့ဂျက်စီကာယူကာတန်ကဆက်ပြောပါတယ
် We know that of the migrants that actually came
ကန်ကလာတဲ့ရွှေပြောင်းနေထိုင်သူ4000လောက်ထဲကအများစုဟာဘင်္ဂလားဒေ့ရှ်နိုင်ငံကလာကြသူတွေဖြစ်ကြပါတယ်ကန်ကိုကလာသူစုစုပေါင်းတဲ့က50ရာခိုင်နှုန်းကနေ80ရာခိုင်နှုန်းလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်ကြပါတယ်။ဒါကြောင့်ဒီကိစ္စကိုအမေရိကန်ပြည်ထောင်စုအနေနဲ့ဒေတာတွင်းပြဿနာဖြစ်ရှုမြင်သုံးသပ်ပါတယ်
။အမေရိကန်ပြည်ထောင်စုအနေနဲ့မကြသေးခင်ကလက်စီပြေဒုက္ခသည်တွေအရေးကူညီဆောင်ရွက်ဖို့ IOM နိုင်ငံတကာရွှေပြောင်းနေထိုင်သူများအရေးကူညီဆောင်ရွက်ပေးနေတဲ့အဖွဲ့ကိုဒေါ်လာ3သန်းအထောက်အကူပေးခဲ့သလိုပြီးခဲ့တဲ့နှစ်နှစ်တာအတွင်းမှာလည်းရခိုင်ပြည်နယ်နဲ့ရိုဟင်ဂျာဒုက္ခသည်များအရေးတခြားနိုင်ငံတွေမှာအရေးယူဆောင်ရွက်နိုင်ဖို့ဒေါ်လာ109သန်းထောက်ပံ့ပေးခဲ့ပြီးဖြစ်တယ်လို့ဂျက်စီကာယူကာတန်ကပြောပါတယ်။ဒါပေမဲ့ United to End Genocide ဆိုတဲ့လူတွေအစုလိုက်အပြုံလိုက်တပ်ဖြတ်မှုအဆုံးသတ်ရေးအတွက်ဆောင်ရွက်နေတဲ့အဖွဲ့ကညွှန်ကြားရေးမှူး Daniel Sullivan ကတော့ဒီလက်စီပြေဒုက္ခသည်တွေအရေးဟာမြန်မာနိုင်ငံရဲ့ပြဿနာဖြစ်တဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာအစိုးရကိုပိတ်ဆို့အရေးယူမှုတွေချမှတ်ပြီးအရေးယူသင့်တယ်လို့ထောက်ပြဆွေးနွေးခဲ့ပါတယ်။
One way to do that, the U.S. has given up a lot of the sanctions that were on Burma.
American people are doing a lot of things to help the people of Burma. In the past, when people are living in the country, they are living in the country. 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 They are living in the country.
ဒါပြင်မြန်မာအစိုးရအနေနဲ့သူတို့ပေးထားတဲ့ကတိတွေတိုင်လိုက်နာဆောင်ရွက်ဖို့ဖိအားပေးဆောင်ရွက်တဲ့နယ်လို့ Daniel Sullivan ကပြောပါတယ်။ဥပမာအားဖြင့် American သမ္မတ Barack Obama မြန်မာနိုင်ငံကိုတမိုင်းဝင်ခီးစဉ်အဖြစ်တွားရောက်ခဲ့တော့ကသမ္မတဦးသိန်းစင်အနေနဲ့ကတိ17ချက်ပေးခဲ့တဲ့အကြောင်းအဲ့ဒီကတိ17ချက်ထဲကအကောင့်ထဲပေါ်ဖို့ပြက်ကွက်နေတဲ့တစ်ချက်ကတော့မြန်မာနိုင်ငံမှာ UNHCR ယုံဖွင့်ခွင့်ပြုမယ်လို့သမ္မတဦးသိန်းစင်ကသမ္မတဥပမာကိုကတိပြုလိုက်တဲ့အချက်ဖြစ်တဲ့အတွက်အဲ့ဒီအချက်အကောင့်ထဲပေါ်လာအောင်အမေရိကန်အစိုးရဘက်ကဆက်လက်ဖိအားပေးမယ်ဆိုရင်မြန်မာနိုင်ငံအတွင်းကဒုက္ခသည်တွေအရေးကို UNHCR အနေနဲ့အနီးကစောင့်ကြည့်နိုင်မှာဖြစ်ကြောင်း Daniel Sullivan ကပြောပါတယ်။ဒါပေမဲ့ဆွေးနွေးပွဲတက်ရောက်ကြသူအများစုကတော့ထွက်ပြေးနေကြတဲ့ဒုက္ခသည်တွေအရေးကင်တွယ်ဖြေရှင်းတဲ့နေရာမှာဒေသတွင်းနိုင်ငံတွေအနေနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာပြည်ညင်စာချုပ်ကိုလက်မှတ်ရေးထိုးကြဖို့လိုအပ်တယ်လို့ဒေတာရင်းကလူကုန်ကူးမှုဂိုင်းတွေကိုတိုက်ဖြစ်ပြီးတာဝန်ရှိသူတွေကိုထိတိယရောက်အရေးယူဖို့လိုအပ်တယ်ဆိုတာကိုလည်းမိမောင်းထိုးဆွေးနွေးသွားကြပါတယ်။ဒီရိုဟင်ဂျာဒုက္ခသည်တွေအဓိကထွက်ပြေးရတဲ့အကြောင်းရင်းတွေဖြစ်တဲ့ခွဲခြားဆက်ဆံမှု၊ဖိနှိပ်ချုပ်ချယ်မှုတွေအဆုံးသတ်ပြီးနိုင်ငံသားဖြစ်ခွင့်ပြုရေးတို့အတွက်မြန်မာအစိုးရကိုဖိအားပေးဖို့လည်းတိုက်တွန်းပြောဆိုခဲ့ကြပါတယ်။အမေရိကန်နိုင်ငံဆိုင်ရာထိုင်းတာအမတ်ကြီးပိစံမနာဝပတ်ကတော့ဒီကိစ္စမှာမြန်မာအစိုးရကိုအပြစ်တင်နေမဲ့အစားထိတွေ့ဆက်ဆံတဲ့နည်းနဲ့အဖြေရှာတာကအဆင်ပြေနိုင်မဲ့အလားအလာပိုများတယ်လို့ပြောပါတယ
် I think as fellow the ASEAN the citizens and Buddhists I think them the we know that the
ASEAN ဒေသတွင်းနိုင်ငံသားတို့အနေနဲ့ရော ဗုဒ္ဓဘာသာဝင်တဦးအနေနဲ့ရောကျွန်တော်အနေနဲ့ပြောရမယ်ဆိုရင်တော့မြန်မာအစိုးရနဲ့ဆက်ဆံတဲ့နေရာမှာအပြုသဘောဆောင်တဲ့ဖြည့်တွေ့ဆက်ဆံမှုကအောင်မြင်တယ်ဆိုတာကိုထိုင်းနိုင်ငံရဲ့အတွေ့အကြုံအရပြောနိုင်ပါတယ်မြန်မာအစိုးရနဲ့ပြောမယ်ဆိုမယ်ဖြည့်တွေ့ဆက်ဆံမယ်ဆိုရင်သူတို့မှလည်းသူတို့အတွက်အကန့်အသတ်ဒီလူအချက်တွေရှိနေတယ်ဆိုတာကိုနားလည်ထားပြီးလေးစားမှုပြသဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်
ရိုဟင်ဂျာအရေးဖြစ်ရှိတဲ့နေရာမှာအိန္ဒိချင်းအာဆီယံနိုင်ငံတွေနဲ့ကုလသမဂ္ဂတို့ကမြန်မာအစိုးရကိုပုံမဖိအားပေးလှုပ်ဆောင်သင့်တယ်လို့ပဲမြန်မာနိုင်ငံရဲ့လက်ရှိပြုပြင်ပြောင်းလဲရေးအစီအစဉ်တွေမှာပါဝင်ဆောင်ရွက်နေကြတဲ့ EU နဲ့ဗြိတိန်အပါအဝင်နိုင်ငံတကာအသံအဝိုင်းကလည်းပါဝင်ဆောင်ရွက်လာအောင်အမေရိကန်ပြည်ထောင်စုအနေနဲ့ဆော်ဩသင့်တယ်လို့ဆွေးနွေးပွဲမှာပါဝင်သူတွေကပြောကြားခဲ့ကြပါတယ်ခင်ဗျာ